ပြည်ရင်းစုစုပေါင်းထုတ်ကုန်တန်ဖိုး GDP ကိုကမ္ဘာမှာဒေါ်လာ1 trillion တိုးအောင်လို့အစပြုဆောင်ရွက်မှုတစ်ခုအတိုင်းအကောင့်ထဲဖော်လုပ်ကြဖို့အတွက်ကမ္ဘာကောင်းဆောင်တွေကိုဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကတိုက်တွန်းပြီးတော့ကိုယ်ခြေမြောက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးစည်းဝေးပွဲကို Brisbane မြို့မှာဖွင့်လှစ်ခဲ့ပါတယ်။ကမ္ဘာကြီးမှာလုံခြုံရေးအန္တရာယ်တွေ၊ပြဿနာတွေ၊ပိုင်နဲ့အငင်းပွားမှုတွေရှိနေပေမဲ့ G20 တက်ရောက်နေကြတဲ့ကမ္ဘာကောင်းဆောင်တွေအနေနဲ့စီးပွားရေးကိစ္စတွေကိုလည်းအာရုံစိုက်သင့်တယ်လို့ Mr. Abbott ကပြောကြားခဲ့ပါတယ်။စီးပွားရေးတိုးတက်စေမယ့်အစီအစဉ်တွေကြောင့်အလုပ်အကိုင်တန်းချီကိုဖန်တီးပေးမှဖြစ်တယ်လို့ပုံမလွတ်လပ်တဲ့ကုံတွယ်မှုနဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုကနေလာမယ့်5နှစ်အတွင်းမှာကမ္ဘာ GDP ကို200ခိုင်နှုန်းကျော်တိုးတက်လာလိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကဆိုပါတယ်။ဒေါ်လာ1 trillion အထိတိုးတက်အောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီထိပ်သီးစည်းဝေးပွဲမှာနိုင်ငံတစ်ခုချင်းစီကအစီအစဉ်တွေတင်ပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ G20 ထိပ်သီးစည်းဝေးပွဲကတော့နက်ဖန်တနင်္ဂနွေနေ့မှာပြီးဆုံးမှာဖြစ်ပြီးအဲ့ဒီခါကျရင်နိုင်ငံတွေမှာဘာတွေအောင်မြင်မှုရခဲ့တယ်လဲ။အနာဂတ်မှာဘာတွေအောင်မြင်အောင်လုပ်ချင်တယ်လဲဆိုတဲ့အနှစ်ချုပ်ကိုထုတ်ပြန်ကြမှာဖြစ်ပါတယ်ရှင်။